ဒိမတ်နိုင်ငံမှာတန်တမန်အဖြစ်စီရင်တင်ထားတဲ့ရုရှားထောင်လန်းရေးအရာရှိသက်ရှို15ဦးကိုဒိမတ်နိုင်ငံကနှင်ထုတ်လိုက်တဲ့အကြောင်းဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒီရုရှားနိုင်ငံသားတွေ14ရက်အတွင်းဒိမတ်နိုင်ငံတွေကထပ်ပေးရမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နှင်ထုတ်ခံရတဲ့ထောင်လန်းရေးအရာရှိ15ယောက်ဒိမတ်နိုင်ငံထဲမှာသက်ရှို့လုပ်ခဲ့တယ်ဆိုတာကျွန်တော်တို့မှထောက်ထားရရှိတယ်လို့ဒိမတ်နိုင်ငံသားရေးဝန်ကြီးရပ်ဖတ်ခိုးဖတ်ကပါလီမန်အစည်းအဝေးအပြီးသတင်းတောက်တွေကိုပြောခဲ့တာပါ။ယူကရိန်းမြို့တော်ခီဗ်နာကဘူချာမြို့ကလေးမှာယူကရိန်းအရက်သားတွေကိုရုရှားတပ်ဖွဲ့တွေကရက်စက်စွာကျူးလွန်တဲ့လုပ်ရပ်အပေါ်ဒိမတ်အစိုးရကပြင်းပြင်းထန်ထန်ရှုတ်ချတယ်လို့ဒိမတ်နိုင်ငံဆိုင်ရာရုရှားတပ်အမတ်ကိုဒီကနေ့အင်္ဂါနေ့အစောပိုင်းကပြောခဲ့ပါတယ်။တချိန်ထဲမှာပဲဒိမတ်နိုင်ငံကိုပီဟေဂန်မြို့တော်မှာရုရှားနဲ့တန်တမန်ဆက်ဆံရေးဆက်လက်ထားရှိဖို့တောင်းဆိုခဲ့ပါတယ်။ဒိမတ်ကမော်စကိုနဲ့တန်တမန်ဆက်ဆံရေးပြတ်တောက်ဖြစ်ဖို့ဆန္ဒမရှိပါဘူး။ဒါကြောင့်မို့ရုရှားတပ်အမတ်ကြီးနဲ့မြို့တော်ကိုပီဟေဂန်မှာရှိတဲ့တန်ရုံးကိုနှင်ထုတ်ဖို့မပါဝင်ပါဘူးလို့ဒိမတ်နိုင်ငံသားရဲ့ဝန်ကြီးမစ္စတာကိုဖတ်ကဆိုပါတယ်။ပြင်သစ်နိုင်ငံကနေရုရှားတန်တမန်35ဦးကိုတနင်္လာနေ့တုန်းကနှင်ထုတ်ခဲ့သလိုဂျာမနီနိုင်ငံကလည်းရုရှားတန်တမန်အများအပြားကိုနှင်ထုတ်ခဲ့ကြောင်းကြေညာခဲ့ပါတယ်ရှင်။